မေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးမိုက်ကယ်ပို့စနာနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်အထူးတန်ဒက်ရက်မစ်ချယ်တို့နှစ်ဦးဟာမြန်မာနိုင်ငံကိုဒီကနေ့နဲ့မနေ့ဖြန်မှာအသီးသီးရောက်ရှိကြမှာဖြစ်ပါတယ်။သူတို့နှစ်ဦးစလုံးဟာမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိသလိုလူခွင့်ဆိုင်ရာနဲ့မြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲရေးဆိုင်ရာကျေပြန့်တဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ရောလူမှုအဖွဲ့အစည်းတွေနဲ့ပါဆွေးနွေးဖို့ရှိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတင်လာနေမှာကြေညာချက်ထုတ်ပြန်ပါတယ်။အပြည့်အစုံကိုတော့ဒေါက်ခင်မျိုးသက်ကဆက်ပြောပြပေးပါအောင်ဗျာ
။မြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူခွင့်ရေးတိုးတက်မှုတွေရှိလာစေဖို့အတွက်ဒဏ်ခတ်အရေးယူမှုတွေထားရှိတဲ့အမေရိကန်နိုင်ငံကမြန်မာနိုင်ငံဆိုင်ရာအမေရိကန်အထူးတန်တမန်တူခန့်ပြီးထိတွေ့ဆက်ဆံရေးမှုနဲ့မြန်မာရေးကိုတစိုက်မမတ်ဆောင်ရွက်နေရမှာဒီကနေ့နိုဝင်ဘာလ၁ရက်နေ့မှာတော့လက်ထောက်နိုင်ငံချိုင်းဝင်ကြီးမိုက်ကယ်ပော့စနာပါမြန်မာနိုင်ငံကိုတွားရောက်ဖို့ရှိတယ်လို့အမေရိကန်နိုင်ငံချိုင်းဝင်ကြီးဌာနပြောခွင့်ရဒါရာပါရာဒီဆိုကပြောပါတယ်
Assistant Secretary for Democracy, Human Rights and Labor Michael Posner and Special Representative and Policy Coordinator for Burma Derek Mitchell
အမေရိကန်ပြည်အောင်စုဒီမိုကရေစီလူခွင့်ရေးနဲ့အလို့သမားရေးရာလက်ထောက်နိုင်ငံသားရဲ့ဝန်ကြီးမိုက်ကယ်ပော့စနာနဲ့အမေရိကန်အစိုးရရဲ့မြန်မာနိုင်ငံမူဝါဒရေးရာညှိနှိုင်းရေးမှုဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်အထူးတန်တမန် Derek Mitchell တို့နှစ်ဦးဟာဒီသတင်းပတ်ထံမှာမြန်မာနိုင်ငံကိုတွားကြဖို့ရှိပါတယ်ရှင်။လက်ထောက်နိုင်ငံသားရဲ့ဝန်ကြီးပော့စနာကနိုဝင်ဘာလ၁ရက်နေ့မှာမြန်မာနိုင်ငံကိုရောက်မှာဖြစ်ပါတယ်။ Mr. Mitchell ကတော့နိုဝင်ဘာလ၂ရက်နေ့မှာရောက်မှာပါ။
အမေရိကန်အထူးတန်တမန် Derek Mitchell ဟာမကြခင်ကမှမြန်မာနိုင်ငံကိုတစ်ခေါက်တော့ရောက်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံဆိုင်ရာအမေရိကန်မူဝါဒညှိနှိုင်းရေးမှူးတာဝန်ကိုလက်ခံခဲ့ပြီးတဲ့နောက်နှစ်လအတွင်းမှာပဲတတိယအကြိမ်မြောက်တော့ရောက်မှာဖြစ်ပါတယ်။လက်ထောက်နိုင်ငံခြားရေးဝန်ကြီးမစ္စတာပော့စနာကတော့ပထမဆုံးအကြိမ်ဖြစ်တဲ့မြန်မာနိုင်ငံကိုတော့ရောက်တာပါ
In both Naypyidaw and Rangoon, they will meet with senior Burmese officials, representatives of international organizations.
သူတို့နှစ်ဦးကနေပြည်တော်ကိုရောရန်ကုန်ကိုပါသွားမှာဖြစ်ပြီးတော့ဒီမြန်မာအစိုးရတာဝန်ရှိသူတွေ၊နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေအပြင်လူမှုလူအဖွဲ့အစည်းတွေကပုဂ္ဂိုလ်တွေနဲ့ပါတွေ့ဆုံဖို့ရှိပါတယ်။ဒီလိုမျိုးတွေ့ဆုံတဲ့အခါမှာမြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးဆိုင်ရာကိစ္စရပ်တွေနဲ့ဒီလူခွင့်ရေးဆိုင်ရာကိစ္စရပ်တွေနဲ့ဆက်နွယ်နေတဲ့ကြဲပြန့်တဲ့ကိစ္စရပ်တွေကိုဆွေးနွေးကြမှာဖြစ်ပါတယ်။
Mr. Posner နဲ့ Mr. Mitchell တို့ဟာလက်ထောက်နိုင်ငံချိုင်းဝင်ကြီး Kurt Campbell နဲ့အတူစက်တင်ဘာလထဲမှာ American နိုင်ငံ New York ကကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်လာတဲ့မြန်မာနိုင်ငံချိုင်းဝင်ကြီးဥဝနမောင်နှံနဲ့ Washington American နိုင်ငံချိုင်းဝင်ကြီးဌာနမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲဟာပွင့်လင်းမှုရှိပြီးအကျိုးရှိတယ်လို့ American နိုင်ငံချိုင်းဝင်ကြီးဌာနကပြောကြားခဲ့ပါတယ်။ဒါပေမဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့အခုတည်းပိုးပြီးအတိတ်ပဲရှိတဲ့ဆွေးနွေးမှုတွေပြုလုပ်ဖို့တောင်းဆိုခဲ့တယ်လို့နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးဖို့နဲ့တိုင်းရင်းသားတွေနဲ့စစ်ပွဲတွေဆင်နွှဲနေမှုတွေကိုရပ်ဆိုင်းပစ်ဖို့ဒါအပြင်မြောက်ကိုရီးယားနဲ့ဆက်ဆံရေးအခုတည်းထင်သာမြင်သာပိုးပြီးရှိလာဖို့အပါအဝင်ခိုင်မာတဲ့အပြောင်းအလဲခြိလှမ်းတွေလှမ်းဖို့အတွက်တိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံကိုဒုတိယကြိမ်တွားရောက်ခဲ့ပြီးဖြစ်တဲ့ Mr. Mitchell ဟာသူ့တွားခဲ့တဲ့နှစ်ကြိမ်စလုံးမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တာပါ။အောက်တိုဘာလလေဒုတိယကြိမ်တွားရောက်ခဲ့ပြီးပြီးခဲ့တဲ့တနင်္လာနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာမစ်ချယ်ကမြန်မာနိုင်ငံရဲ့အခြေအနေဟာအချိန်နဲ့အမျှပြောင်းလဲမှုတွေတွေ့နေရတယ်လို့ဆိုပါတယ်။ဒါပေမဲ့နိုင်ငံရေးအကျဉ်းသားတွေဆက်ပြီးထိန်းသိမ်းထားတာမျိုးနဲ့တိုင်းရင်းသားတွေနဲ့စစ်မဲ့ဖြစ်ပွားနေတာလိုမျိုးတချို့ကိစ္စရပ်တွေမှာတော့ပြောင်းလဲမှုလုံးဝမရှိသေးတယ်လို့လူခွင့်ရေးချုပ်ဖောက်မှုတွေဆက်ပြီးရှိနေတာမျိုးဒါဟာဒေတာရင်းအတွေ့ရောအမေရိကန်နဲ့တခြားကမ္ဘာနိုင်ငံတွေကိုပါအကြီးအကျယ်စိုးရင်စီတယ်လို့ပြောကြားခဲ့ပါတယ်။မစ္စတာမစ်ချယ်နဲ့မစ္စတာပော့စနာတို့ဟာနိုဝင်ဘာလ၄ရက်တောက်ကြံနေမှာမြန်မာနိုင်ငံကနေပြန်လည်ထွက်ခွာဖို့ရှိတယ်လို့လည်းအမေရိကန်နိုင်ငံသားဝင်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။